အမေရိကန်ပြည်တော်စုတက်ကဆက်ပြည်နယ်အရှေ့တောင်ပိုင်းမှာအပူပိုင်းမုန်တိုင်းကြောင့်မိုးသည်သည်ထန်ထန်ရွာသွန်းနေတာနဲ့အတူဟျူစတန်မြို့ကန်နေအနေနဲ့အင်းတွေရေကြီးရေဝင်နေချိန်မှာအင်းခေါင်မိုးတွေဘော်ကိုမတက်ကြဖို့နောက်ထပ်ခိုးတွေဘော်ကိုမတက်ကြဖို့အာဏာပိုင်တို့ကသတိပေးနေပါတယ်။တက်ကဆက်ပြည်နယ်အရှေ့တောင်ပိုင်းမှာဝင်ရောက်တိုက်ခတ်နေဆဲဖြစ်တဲ့အပူပိုင်းမုန်တိုင်းဟာဗီကြောင့်မနေ့စနေနေ့ကတဦးထပ်မံသေဆုံးခဲ့ရတာကြောင့်သေဆုံးသူကလည်းနှစ်ဦးရှိသွားပြီဖြစ်ပြီးရေကြီးရေလွှမ်းမိုးမှုတွေနဲ့အတူလေဆင်နှာမောင်းချရောက်တာတွေကြောင့်ဒေသခံတွေအတွေ့အန္တရာယ်ရှိနေဆဲဖြစ်ပါတယ်ပြခဲ့တဲ့တောက်ချန်နေညနေခင်းပိုင်းကဆလာဟျူစတန်မြို့ထဲမှာအနည်းဆုံး၄စင်နာမောင်း9လုံးကျရောက်ခဲ့တယ်လို့အမျိုးသားရာသီဥတုဌာနကအတည်ပြုထားပါတယ်တက်ကဆက်မြို့စိတ်ကန်းကိုတော့အပြက်စီးတွေကောက်ယူပြီး24နာရီနဲ့48နာရီအတွင်းပြန်ဖွင့်နိုင်မယ်လို့ခန့်မှန်းပြောဆိုထားပါတယ်မုံတိုင်းဆက်ပြီးတော့ချင်းကပ်လာခဲ့တဲ့ပြခဲ့တဲ့တောက်ချန်နေကဆလာစိတ်ကန်းကိုပိတ်ထားခဲ့ရတာဖြစ်ပါတယ်ဒီဒေသအတွင်းမှာတေဆုံးထိခိုက်မှုအန္တရာယ်တိုးလာမဲ့အရေးကိုလည်းစိုးရိမ်နေကြပါတယ်အခုချိန်ထိတော့2ဦးတေဆုံးခဲ့ရပြီးအနည်းဆုံး14ဦးထိခိုက်ဒဏ်ရာရထားပါတယ်ရှင်